သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
်ဇူလိုင်လ29ရက်အတွက်ထိတ်တန့်ရောက်နေတဲ့သတင်းတွေကတော့မြန်မာနိုင်ငံရဲ့စီးပွားရေးကတိတိတသာကျဆင်းသွားနိုင်တယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းထားတဲ့အကြောင်းမဲလ်ဘန်မြို့မှာကိုဗစ်ဆိုင်ရာတင်းကျမှုတချို့ဖြေလျှော့ပေးလိုက်ပေမဲ့ဆစ်ဒနီမြို့မှာတင်းကျမှုကိုရပ်တိုးနိုင်တယ်ဆိုတဲ့အကြောင်းနဲ့ဟောင်ကောင်မှာလုံခြုံရေးပေါ်လစီအသည့်နဲ့လုံခြုံရေးဥပဒေအသည့်နဲ့လူတဦးပထမဆုံးအချိန်ပြည်တံချမှတ်ခံရတဲ့သတင်းတွေအပြင်တခြားသတင်းအတူထွားတွေကိုလည်းနှာစင်ရမှာဖြစ်ပါတယ်ရှင်မြန်မာနိုင်ငံအနေနဲ့စီးပွားရေးကျဆင်းမှုတွေနဲ့ဆင်းရဲမွဲတေမှုကိုနှဆလောက်ပိုများလာတာကိုကြုံရနိုင်တယ်လို့ကမ္ဘာ့ဘဏ်ရဲ့အစီရင်ခံစာတစ်ခုမှသတိပေးထားပါတယ်။အာဏာသိမ်းတဲ့စစ်ကောင်စီကနေကောင်းမွန်စွာအုပ်ချုပ်မှုမလုပ်နိုင်ခြင်းနဲ့ COVID-19 ကပ်ရောဂါဒဏ်ကိုခံစားနေရတော့မှပဲအခုတခါစီးပွားရေးမှာလည်းတိတိတသာကျဆင်းမှုဖြစ်နိုင်တယ်လို့ကမ္ဘာ့ဘဏ်ကပြောပါတယ်။မြန်မာနိုင်ငံရဲ့စီးပွားရေးက18000ခန့်နှုန်းကျဆင်းနိုင်ပြီးအကယ်လို့ COVID-19 သာမဖြစ်ခဲ့ရင်ဆရာနာသိမှုမဖြစ်ရင်စီးပွားရေးကျဆင်းမှုကအခုခန့်မှန်းထားတဲ့18000ခန့်နှုန်းရဲ့30000ခန့်နှုန်းလောက်တော့တက်တာမယ်လို့ဖော်ပြထားပါတယ်မြန်မာစစ်ကောင်စီက2020ရွေးကောက်ပွဲရက်လက်ကိုပယ်ဖျက်လိုက်တာဟာပြည်သူတွေရဲ့ဆန္ဒကိုစော်ကားတာဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကပြောဆိုတဲ့အကြောင်းမြန်မာနိုင်ငံသတင်းတစ်ခုမှဖော်ပြထားပါတယ်စစ်ကောင်စီကဇူလိုင်လ26ရက်နေ့မှာ2020ပြည်နှစ်ရွေးကောက်ပွဲရက်လက်ကိုဖျက်သိမ်းလိုက်တဲ့အကြောင်းကြေညာလိုက်တာဖြစ်ပြီးရွေးကောက်ပွဲမှာတရားမျှတမှုလွတ်လပ်မှုမရှိလို့လှုံ့ဆော်ရတာဖြစ်တယ်လို့ပြောဆိုထားပါတယ်မြန်မာအနာပိုင်တွင်ကအကျဉ်းသား4290ဦးကိုလွတ်ပေးလိုက်ပြီလို့တနင်္ဂနွေနေ့မှာမြန်မာစစ်ကောင်စီကကြေညာလိုက်ပါတယ်အကျဉ်းထောင်တွေမှာ COVID-19 ပြန့်နှံ့မှုတွေဖြစ်နေသလိုကျန်းမာရေးစောင့်ရှောက်မှုတွေလှစ်ဟာနေတော့အခုလိုကြေညာခဲ့တာပါအကျဉ်းသားစုစုပေါင်း966ဦး COVID-19 ကူးစက်ခံရပြီးတပတ်အတွင်းမှာပဲ385ဦးကူးစက်ခံရတာဖြစ်ပါတယ်ကူးစက်ခံရသူအကျဉ်းသားတွေထဲက9ဦးသေဆုံးရပြီလို့သာဖော်ပြထားပြီးအသေးစိတ်ဖော်ပြခြင်းတော့မရှိပါဘူးအကျဉ်းထောင်ကနေပြန်လည်လွတ်လာသူထဲက3ပုံတစ်ပုံဟာအင်းစိန်ထောင်ကဖြစ်တယ်လို့လည်းဖော်ပြထားပါတယ်ဩစတြေးလျနိုင်ငံပြည်အသတင်းမှာတော့ New South Wales ပြည်နယ်ဝန်ကြီးချုပ်က COVID-19 ဆိုင်ရာတင်းကျပ်မှုတွေကိုဘယ်အချိန်လျှော့ပေါက်ပေးမလဲဆိုတာကိုစိတ်ရှိရှိထားပြီးစောင့်ဆိုင်ကြဖို့ပြောဆိုလိုက်ပါတယ်။စရင်းအရလွန်ခဲ့တဲ့24နှစ်အတွင်း New South Wales ပြည်နယ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်သူ192ဦးတိုးလာပြီးဇူလိုင်လ30ရက်လောက်ကျရင် COVID ဆိုင်ရာစီးမြင်အသစ်တွေထုတ်ပြန်ကြေညာမယ်လို့မျှော်လင့်စောင့်ဆိုင်နေကြတာဖြစ်ပါတယ်။တင်းကျမှုတွေကိုစောစောစီးစီးဖြေလျှော့ပေးလိုက်မယ်ဆိုရင်ပြဿနာဖြစ်လာနိုင်တယ်လို့ပြည်နယ်ဝန်ကြီးချုပ်ကပြောပါတယ်
If it's not at a safe level before we open up, we do run the risk of having an outbreak that can even be worse than the one we've currently experienced. And I don't think anybody
ဖြေလျှော့ပေးရမယ့်အချိန်မတိုင်ခင်ဖြေလျှော့ပေးမိရင်အခုလက်ရှိကြုံတွေ့နေရတဲ့ကူးစက်ပြန့်နှံ့မှုထဲဆိုးရတဲ့ကူးစက်ပြန့်နှံ့မှုမျိုးကိုကြုံတွေ့ရနိုင်ပါတယ်။အဲ့ဒီလိုအဖြစ်မျိုးကိုဘယ်သူမှကြုံချင်ကြမယ်လို့မထင်တဲ့အကြောင်းပြည်နယ်ဝန်ကြီးချုပ်ကပြောဆိုခဲ့တာဖြစ်ပါတယ်။မနေ့ဖန်ပုတ်ထူးနေရာစပြီး Orange Carbonin Shire နဲ့Blaney Council Roman အိမ်မှာပဲနေထိုင်ရမယ်ဆိုတဲ့တင်းကြမှုကိုတော့ဖယ်ရှားပေးမှာဖြစ်ပါတယ်ဗစ်တိုးရီးယားပြည်နယ်ဘက်မှာတော့မနက်ဖြန်ကစပြီး COVID-19 ဆိုင်ရာတင်းကြမှုတချို့ကိုဖြေလျှော့ပေးမှာဖြစ်ပေမဲ့ကူးစက်မှုအမြန်နဲ့ Delta မျိုးကွဲ COVID ပိုးရဲ့ရန်ကတော့ရှိနေဆဲဖြစ်ပါတယ်မနက်ဖြန်ကစပြီးအကြောင်းပြချက်၅ခုနဲ့သာအိမ်ပြင်ထွက်ရမယ်ဆိုတဲ့သတ်မှတ်ချက်မရှိတော့သလိုအများပြည်သူတဲ့ဆိုင်တဲ့နေရာမှာဆယ်လူဆယ်ဦးအထိစုဝေးခွင့်ရမှာဖြစ်ပါတယ်နေအိမ်မှာအသက်လက်ခံခွင့်တော့မရသေးပါဘူးစားတောက်ဆိုင်နဲ့ကော်ဖီဆိုင်တွေပြန်ဖွင့်ခွင့်ရပေမဲ့အလားပြုပြင်ရေးဆိုင်ရဲ့ဝန်ဆောင်မှုမှာကန့်သတ်ချက်တွေနဲ့ဖွင့်ခွင့်ရမှာဖြစ်ပါတယ်။နှစ်ပတ်ကြာအဲ့ဒီလိုသတ်မှတ်ထားတာဖြစ်ပြီးနှစ်ပတ်နောက်ပိုင်းမှာထပ်မံဖြေလျှော့ပေးဖို့တိမတင်ကြေညာမယ်လို့ပြည်နယ်ဝန်ကြီးချုပ် Daniel Andrews ကပြောပါတယ်
။ These are bigger steps than we've taken coming out of a lockdown previously. They're not everything. They can't be everything. We can't pretend
lockdown ဖြေလျှော့ မူရီထဲမှာဒီတကြီးရခါတိုင်းထက်ပိုပြီးတော့ဖြေရှောက်မှုလုပ်ပေးထားတာဖြစ်ပါတယ်ကိုဗစ်ပြဿနာကပြီးသွားပြီလို့ဟန်ဆောင်နေလို့မရပါဘူး Delta မျိုးကွဲကိုရိုနာဗိုင်းရပ်စ်ရောဂါဟာအရင်နှစ်တုန်းကကူးစက်မှုဖြစ်ခဲ့တဲ့မျိုးကွဲတွေလောက်နဆကူးစက်မှုမပိုပါဘူးဆိုပြီးတော့လဲဟန်ဆောင်နေလို့မရတဲ့အကြောင်းပြည်ထောင်ဝန်ကြီးချုပ်ကပြောသွားတာဖြစ်ပါတယ် Northern Territory ကSouth Australia ပြည်နယ်ကို coronavirus hotspot နေရာဖြစ်သတ်မှတ်ထားတာကိုဖော်ရှားလိုက်ပြီးမနေ့ဖန်ကစပြီးတော့သူတို့ဒေသထဲကိုပြန်ဝင်ခွင့်ပေးဖို့ရှိပါတယ် Victoria ပြည်နယ်သားတွေကိုလည်းဖြေလျှော့မှုလုပ်ပေးထားပါတယ် South Australia ပြည်နယ်မှာတင်းကျမှုတွေကိုဖြေလျှော့ပေးမှာဖြစ်ပြီးနှာခေါင်းစည်းတက်ရမယ်ဆိုတဲ့သတ်မှတ်ချက်တချို့ကိုတော့ဆက်လက်ထားရှိထားမှာဖြစ်ပါတယ် New South Wales ရ hotspot ဒေသကလူတွေကိုတော့Northern Territory ကသွာလာခွင့်ပိတ်ပင်ထားဆဲဖြစ်ပါတယ် Western Australia ပြည်နယ်မှာတော့ဒီကနေ့ COVID-19 ကူးစက်သူ2ဦးတိုးလာပါတယ်တင်းမောပေါ်ကကူးစက်မှုနဲ့ဆက်ဆက်နေတာဖြစ်ပြီးတဦးကတော့ Hotel Quarantine မှာရောက်ရှိနေတော့ကူးစက်ခံရတာဖြစ်ပါတယ်တရုတ်နိုင်ငံယူနန်ပြည်နယ်မှာ COVID-19 ကူးစက်မှုတွေတိတိတသာများပြားလာနေတဲ့အတွေ့တရုတ်အစိုးရကအစိုးရမကင်းမှုဖြစ်နေပါတယ်ယူနန်ပြည်နယ်ဟာမြန်မာနိုင်ငံနဲ့ထိစပ်တဲ့ပြည်နယ်ဖြစ်ပြီးမြန်မာနိုင်ငံကနေပြန်ရောက်လာတဲ့တရုတ်နိုင်ငံသားတွေကနေတဆင့်ကူးစက်ပြန့်ပွားမှုဖြစ်နေကြတာပါအဓိကယူနန်ပြည်နယ်ထဲကမြန်မာနဲ့နီးစပ်တဲ့ရွှေလီမြို့နဲ့လောင်ချွန်မြို့မှာအများဆုံးကူးစက်မှုဖြစ်နေတာပါမြန်မာနဲ့ထိစပ်နေတဲ့နေဆက်ပြည်နယ်တွေမှာသွာလာမှုတွေကိုလည်းတရုတ်ဘက်ကတင်းကျထားလိုက်ပါတယ်။တရုတ်နိုင်ငံတောင်ပိုင်းမြန်မာနေဆက်တလျှောက်မှလှုပ်ရှားနေတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေအတွေ့တရုတ်အစိုးရကကိုရိုနာဗိုင်းရပ်စ်ကကွယ်ဆေးသက်တောင်းထောက်ပံ့ခဲ့တဲ့သတင်းတွေထွက်ပေါ်နေတာနဲ့လည်းတိုက်ဆိုင်နေပါတယ်။ဟောင်ကောင်ရဲ့အမျိုးသားလုံခြုံရေးဆိုင်ရာဥပဒေနဲ့ဆက်ဆက်ပြီးလူတူပရမဆုံအကျဉ်အကျန်းဖက်ကျူးလွန်ခဲ့တဲ့ဆိုပြီးတရားရုံးကဆုံးဖြတ်ချက်ချလိုက်ပါတယ်။ထောင်ရင်ခစ်ဆိုသူဟာဒီမိုကရေစီကျွေးကြော်တဲ့အရေးသားတွေကိုဝေ့ယမ်းရင်းနဲ့ရဲအမှုတန်းတူရှိရာကိုစိုက်ကဲနဲ့ဝင်တိုက်ခဲ့တယ်လို့စွပ်စွဲခံထားရတာဖြစ်ပါတယ်။ထောင်ရင်ခစ်ဆိုသူကိုထောက်ခံသူတွေကတော့အာမခံနဲ့လွတ်ပေးဖို့ဂျူရီစနစ်နဲ့အဆုံးဖြတ်ပေးဖို့တရားရုံးကိုတောင်းခံကြပေမဲ့တရားရုံးကပယ်ချခဲ့ပါတယ်။မကြခင်ကိုပြစ်ဒဏ်ကိုလည်းကျေညာဖို့ရှိပါတယ်။ဟောင်ကောင်မှာလုံခြုံရေးဥပဒေအသစ်ကိုပြဋ္ဌာန်းမှုမလုပ်ခင်ပြင်းထန်စွာဆန့်ကျင်လှုပ်ရှားခဲ့ကြပေမဲ့အခုအခါမှာအသက်စားဝင်လာနေတာဖြစ်ပါတယ်။အကစားနဲ့ဆက်ဆက်တဲ့သတင်းတစ်ခုမှာတော့ Victoria ပြည်နယ်မှာ COVID-19 ဆိုင်ရာတင်းကျပ်မှုတွေဖြေလျှော့ပေးလိုက်ပေမဲ့ AFL Football လုံးပွဲမှာမနေ့ဖန်ကနေအနည်းဆုံးနောက်ထပ်နှစ်ပတ်လောက်ပရိသတ်ပါဝင်ခွင့်ရမှာမဟုတ်ဘူးလို့သိရပါတယ်။ဒီလိုဆုံးဖြတ်ချက်ကိုလူအများအပြားကမကြိုက်ဘူးဆိုတာသိပေမဲ့ကျန်းမာရေးဆိုင်ရာလုံခြုံရေးအရာဆုံးဖြတ်ရတာဖြစ်တယ်လို့ပြည်နယ်ဝန်ကြီးချုပ် Daniel Andrews ကပြောပါတယ်
။ We'll need to think about exactly how people are seated and separated and get up for food and toilets
လူတွေဘယ်လိုပွဲကိုထိုင်ကြည့်တယ်ဘယ်လိုခွဲခွာမှုလုပ်ကြတယ်အပြင်အစားအသောက်တွေဝယ်ကြမယ်အိမ်နာထသွားမယ်ဆိုတာကအစထည့်သွင်းစဉ်းစားရတာဖြစ်လို့အတော့ကိုစဉ်းစားပြီးတော့လှုပ်ဆောင်သွားရမယ်အရာဖြစ်တယ်လို့ပြောသွားခဲ့တာဖြစ်ပါတယ်မနေ့ဖန်ဗုဒ္ဓနေ့အတွက်မိုးလေဝသတွေကတော့ Perth မြို့မှာမိုးရွာပြီးအမြင့်ဆုံးပူချိန် 18 ဒီဂရီရှိချိန်မှာ Adelaide မှာလည်းမိုးရွာပြီး 15 ဒီဂရီရှိမှာဖြစ်ပါတယ်။ Melbourne မြို့မှာလေပြင်းနဲ့အတူမိုးတမိုးနမိုးရွာနိုင်ပြီးအမြင့်ဆုံးပူချိန် 16 ဒီဂရီရှိချိန်မှာ Hobart မြို့မှာလည်းမိုးတမိုးနမိုးရွာပြီးတော့ 15 ဒီဂရီရှိမှာဖြစ်ပါတယ်။ Canberra မြို့မှာလည်းအလားတူမိုးရွာပြီး 23 ဒီဂရီရှိချိန်မှာ Sydney မြို့မှာတော့တိမ်ထူပြီးအမြင့်ဆုံးပူချိန် 24 ဒီဂရီရှိမှာဖြစ်ပါတယ်။ Brisbane မြို့မှာနေသားပြီး 25 ဒီဂရီရှိချိန်မှာ Darwin မြို့ကလည်းနေသားဆိုထိုင်းပြီးတော့အမြင့်ဆုံးပူချိန် 33 ဒီဂရီရှိမှာဖြစ်ပါတယ်ရှင်။ငွေလဲလဲနှုန်းမှာတော့ Australia ဒေါ်လာဟာ American ဒသမ3စင်ရှိပြီးမြန်မာကျပ်1200ကျပ်ဝန်းကျင်နဲ့ဈေးပေါက်နေပါတယ်။တခါ Australia ဒေါ်လာဟာ Thai baht ငွေ24ဘတ်ဝန်းကျင်နဲ့ဈေးပေါက်နေပါတယ်ရှင်။
ဒါမျိုးသတင်းဆောင်မာတွေကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ